အိန္ဒိယမြန်မာနယ်စပ်မှာခြေစိုက်တဲ့ခွဲထွက်ရေးသဘုံတွေပေါ်အိန္ဒိယအစိုးရကအထူးစစ်ဆင်ရေးတရက်ဆင်နွှဲခဲ့ပြီးတဲ့နောက်ရက်ပိုင်းကြာမှာပဲနယ်စပ်လုံခြုံရေးကိုလည်းအထူးတင်းကျပ်ထားတယ်လို့အိန္ဒိယလုံခြုံရေးအရာရှိတွေကပြောပါတယ်။အကြမ်းဖက်လှုပ်ရှားမှုတွေမပေါ်ပေါက်စေဖို့ကြိုတင်ကာကွယ်တာဖြစ်တယ်လို့ဆိုပါတယ်။ Writer The Link တပုတ်ကိုအခြေခံပြီးမက်ခင်ဖြူတွေကပြောပြပေးပါမယ်ရှင်။
အိန္ဒိယပြည်မှာနေဆက်မှာရှိတဲ့ခွဲထွက်ရေးသဘုံတွေကိုအိန္ဒိယအစိုးရကအထူးကွန်ဗတ်ထူတက်ဖွဲ့ရင်းနဲ့အထူးစစ်စီရေးတရက်ကိုလုတ်ခဲ့ပြီးရက်ပိုင်းအကြာမှာပဲအနောက်ဘက်ကပြည်နယ်မှာလည်းလုံခြုံရေးကိုအထူးတင်းကျပ်ထားတယ်လို့လုံခြုံရေးအရာရှိတွေကပြောပါတယ်။ဆီလီကူရီမြို့ကမီးရထားပူတာရုံနဲ့အနီးတစ်ဝိုက်ဒေသတွေမှာလုံခြုံရေးအရာရှိတွေကလိုင်လံစောက်ကြတာ၊ခီးသွွားတွေကိုပတ်ပုတ်တင်လက်ပတ်စစ်တာ၊အနက်ခံခွေးတွေနဲ့ခီးဆောင်အိတ်တွေပစ္စည်းတွေကိုစစ်ဆေးတာအပါအဝင်လုံခြုံရေးအတွက်အထူးကြံ့မှန်ဆောင်ရွက်နေတယ်လို့ဒီရဆရာလူကြွေးကော်မရှင်အကြီးအကဲအရာရှိ MD Circuit ကပြောပါတယ
်။ဟမ်လဂါတာစကူတီကမမလေးမကဘီကိုကမ်ပရိုမိုင်းလူကြွေးနဲ
့ပတ်သက်လာရင်ကျွန်တော်တို့ဘာမှအရှုံးမပေးနိုင်ပါဘူး။အထူးသဖြင့်ခီးသွွားတွေရဲ့လူကြွေးနဲ့ပတ်သက်လာရင်ဒါကကျွန်တော်တို့အတွက်အရေးကြီးဆုံးကိစ္စပါ
။ဗီယက်ထားကူတာရုံမှာစောက်ကြည့်ကင်မရာတွေတက်စစ်ပြီးပူတာရုံအတိတ်တဝိုင်းတန်တရားဖြစ်စရာလှုပ်ရှားမှုတွေကိုစောက်ကြည့်နေကြတာပါ။သူတို့အနေနဲ့အခုလိုလှုပ်ဆောင်တာဟာအကြက်ဖက်တိုက်ခိုက်နိုင်တယ်ဆိုတဲ့တိတိကျကျသတင်းတစ်ခုရထားလို့မဟုတ်ပဲကြိုတင်ကာကွယ်တဲ့သဘောသာဖြစ်တယ်လို့လည်းဆိုပါတယ်။အိန္ဒိယပြည်မှာတစ်ခါခွဲထွက်ရေးသဘုံတွေအပေါ်အိန္ဒိယအစိုးရကအထူးစစ်ဆေးရေးတရဆွဲခဲ့ပြီးတဲ့နောက်လုံခြုံရေးကိုပို့ပြီးတော့တင်းကျပ်ဆောင်ရွက်ဖို့လိုအပ်တာကြောင့်မလို့အခုလိုလှုပ်ဆောင်တာဖြစ်တယ်လို့လည်း MD Circuit ကပြောပါတယ
် Let's so far there is no any specific threat but you can't deny
ဒီချာချာချင်းရောက်ခံထားရတဲ့အခြေအနေတော့မရှိပါဘူးဒါပေမဲ့နိုင်ငံတကာနေဆက်ဒေသတွေနဲ့ထိစပ်နေတဲ့နေရာမှာအချိန်မီတွေတစ်ခုခုဖြစ်နိုင်ပါတယ်ဒါကြောင့်သတိရှိနေဖို့လိုပါတယ်ဒီအတွက်ကျွန်တော်တို့လုံခြုံရေးကိုအထူးသတိထားစောင့်ကြည့်နေတာဖြစ်ပါတယ
်ပြီးခဲ့တဲ့ဇွန်လ9ရက်နေ့ကပဲအိန္ဒိယအထူးကွန်မန်ဒိုတပ်ဖွဲ့တွေဟာအိန္ဒိယမြန်မာနယ်စပ်ကဒါကခွဲထွက်ရေးသဘုံတွေကိုခြေမုံတဲ့အထူးစစ်စီရေးတရက်ကိုဆင်တွဲခဲ့ပြီးသဘုံအဖွဲ့ဝင်အများပြားကိုခြေမုံနိုင်ခဲ့တယ်လို့အိန္ဒိယအရာရှိတွေကပြောဆိုထားတာပါဒီစစ်ဆင်မှုအတွင်းမှာတော့မြန်မာနယ်ပြည်ပိုင်တဲ့အထိဝင်ရောက်တိုက်ခိုက်ခဲ့တဲ့အကြောင်းနဲ့နယ်စပ်ဖြတ်ကျော်တိုက်ခိုက်တဲ့အကြမ်းဖက်လုပ်ရပ်တွေကိုအိန္ဒိယအစိုးရအနေနဲ့သိခတ်မှာမဟုတ်ဘူးဆိုတာကိုပြသတာဖြစ်တယ်လို့လည်းအိန္ဒိယအစိုးရအရာရှိတွေကပြောဆိုထားတာပါတဘုံတွေကိုမြပပိုက်တဲ့အထက်အထိဝင်ရောက်ချိန်ပုတ်ခဲ့ရတဲ့ဆိုတဲ့အပေါ်မှာမြပဆူရဘက်ကတော့တရားဝင်တုတ်ပြန်ပြောဆိုတာမရှိသေးပါဘူးဒီကိစ္စနဲ့ပတ်သက်ပြီးတော့ပဲမြပနိုင်ငံဆိုင်ရာအိန္ဒိယတန်အမတ်ကြီးနဲ့ဒီမြပနိုင်ငံဈာယီဌာနကအကြီးအကဲတာဝန်ရှိသူတချို့တွေ့ဆုံခဲ့ကြပြီပဲလို့အသေးစိတ်ထုတ်ပြန်ကြေညာတာလည်းမရှိသေးပါဘူးအိန္ဒိယပြည်ဟာဒေသပါအခြေစိုက်တဲ့နာဂတဘုံအဖွဲ့ကြီးတစ်ဖွဲ့ကတစ်ခုဖြစ်တဲ့ NSCN Kaplan အဖွဲ့ကအိန္ဒိယစစ်တပ်စခန်းတွေကိုဇွန်လ၄ရက်နေ့ကဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်ဒါကိုတုတ်ပြတဲ့အနေနဲ့အိန္ဒိယစစ်တပ်ကလည်းအခုလိုပြန်လဲထိုးစစ်ဆေးတိုက်ခိုက်ခဲ့တာလို့အိန္ဒိယစစ်ဖက်ပြောခွင့်ရတာပြောပါတယ်။အိန္ဒိယအငယ်တဲ့ပြည်ချားရေးဝီကြီးရတ်ချီယာဗက်ဒရစင်ရက်တိုရီကတော့အိန္ဒိယနိုင်ငံမှာအစိုးရအကြားဒီတစ်ဖက်တည်းကအတွင်းမှာရှိနေတဲ့လက်လက်ကိုင်သဘောအဖွဲ့ဝင်တွေကိုတစ်ဖက်ကဝေရောက်တိုက်ခိုက်ခွင့်ရှိတယ်ဆိုတဲ့ဒီအခြေခံသဘောတူညီချက်ရယူထားတာရှိတယ်လို့လည်းပြောပါတယ်။ဒဇက်ဒီလာသဘောအဖွဲ့အခြေမုံရေးကိစ္စတွေနဲ့ပတ်သက်ပြီးတော့ပဲတနင်္ဂနွေပူပေါင်းဆောင်ရွက်မှုကိစ္စတွေကိုဆွေးနွေးဖို့အတွက်အိန္ဒိယဗျူတာလုံခြုံရေးအကြံပေးအာဂျစ်ဒိုဘယ်ဟာလည်းမြန်မာနိုင်ငံကိုတိတ်ပကြခဲ့အချိန်မှာတွားရဖို့ရှိနေပါတယ်ရှင်